မြန်မာစစ်တပ်ရဲ့ကျန်းဖက်လူရဲတွေနဲ့တရားမဝင်အုပ်ချုပ်နေမှုကိုချက်ချင်းရပ်တန့်ဖို့ဥရောပပါလီမန်ကတောင်းဆိုလိုက်ပါတယ်။အခုလိုတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကို EU ရဲ့ဥရောပပါလီမန်ကနေဒီနေ့ချမှတ်လိုက်ပြီးမြန်မာစစ်တပ်အနေနဲ့သတင်းမီဒီယာတွေနဲ့သတင်းတောက်တွေပေါ်နိုင်ငံရေးကြီးမန်းချက်နဲ့ဖန်ဆီးရေးယူမှုတွေကိုလည်းချက်ချင်းရပ်တန့်ကမတရားဖန်ဆီးထားတဲ့ဒီသတင်းတောက်တွေအားလုံးကိုလည်းချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။အလားတူပဲမြန်မာစစ်တပ်အနေနဲ့ဥပဒေမဲ့ဖမ်းဆီးထောင်ချမှုတွေညှိနှိုင်းဆက်မှုတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့တခြားမတရားတဲ့လုပ်ရက်တွေပါဝင်အကြမ်းဖက်လုပ်ရက်တွေအားလုံးရပ်တန့်ဖို့နဲ့သတင်းမီဒီယာဝန်ထမ်းတွေကိုတရားမျှတမှုမရှိစွာတရားရင်ဆိုင်ခိုင်းနေတဲ့လုပ်ရက်တွေကိုလည်းရပ်တန့်ပေးဖို့ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံအတွင်းသတင်းမီဒီယာတွေပေါ်ဖိနှိပ်မှုဖြင့်မကြာသေးခင်ကပြစ်ဒဏ်စီရင်ခံရတဲ့သတင်းထောက်မတ်ထက်တဲ့ခိုင်ပါဝင်ဦးစီသူအောင်မြင့်နဲ့မင်းကြီးကြီးအေးတို့ရဲ့အမှုတွေကိုလည်းဒီဆုံးဖြတ်ချက်မှာမိမောင်းထုတ်ဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ကအာဏာသိမ်းတဲ့အချိန်ကလေးကဖန်ဆီးထားတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကိုလှုပ်ပေးဖို့အတွက်လည်းတောင်းဆိုထားပါတယ်။မြန်မာစစ်တပ်ကထုတ်ပြန်ထားတဲ့တရားမဝင်အရေးပေါ်အခြေအနေကိုပြန်ရုံသိမ်းပြီးအရသာစုရပြန်လည်ပေါ်ပေါရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရင်းနဲ့ရွေးကောက်ခံထားရတဲ့လွတ်တော်မတ်တွေပါတဲ့လွတ်တော်ကိုပြန်ခေါ်ယူပေးတို့ကိုလည်းဒီဆုံးဖြတ်ချက်မှာထည့်သွင်းတောင်းဆိုထားပါတယ်ခင်ဗျ။